အမေရိကန်လက်ရစိုက်ပျိုးရေးဝန်ကြီးဌာန USDA စားသောက်ဘေကင်းနဲ့စစ်ဆေးမှုဌာန FSIS ကနေပြီးမြန်မာပြည်ကတင်သွင်းတဲ့အသားတွေနဲ့ပတ်သက်လို့ကျန်းမာရေးဆိုင်ရာသတိပေးချက်ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကထုတ်ပြန်ထားတဲ့သတင်းတင်ပြပါမယ်။ဘလူးသားငါးတွေကိုအမေရိကန်ကတားမြစ်ထားတာပါလေ။ဒါနဲ့ပတ်သက်လို့ဒီပစ္စည်းတွေအမေရိကန်ကိုတင်သွင်းနေတဲ့ဟင်ဒါကုမ္ပဏီကအယောင်မန်နေဂျာမတ်ပြည့်ဖြိုးတန်တာကို VOA မြန်မာပိုင်းကကိုချင်းချန်းကဆက်သွယ်မြင့်မြန်းထားပါလေ။
ကမာဇောအနေနဲ့ပေါ့နော်အရေးကြီးဆုံးဖြေရှင်းခြင်းတဲ့ဟာကတော့အခုဒီ Food Safety Inspection Service FSIA ကနေပြီးတော့ထုတ်ပြန်ထားတဲ့ဒီညွှန်ကြားချက်မှာပေါ့နော်မြန်မာပြည်ရဲ့စီတုဘူးတွေဟာမြန်မာပြည်ရဲ့ပစ္စည်းတွေဟာမြန်မာနိုင်ငံရဲ့အစားအစာတွေဟာစံချိန်မမီတဲ့အတွက်ကြောင့်မလို့ရောင်းချခွင့်မပေးဘူးဆိုပြီးတော့ထုတ်ပြန်ထားတာမဟုတ်ပါဘူးရှင့် Ingredient အနေနဲ့ပေါ့နော်ငါခုမြန်မာပြည်နိုင်ငံကနေပြီးတော့ငါခုမိသားစုနဲ့ပစ္စည်းတွေဆိုတော့ပြောမယ်ဆိုရင်ငဒန်တို့မကြီးတို့ပေါ့နော်ပြီးတော့မြန်မာနိုင်ငံကအသားပေါ့ meat and poultry ပေါ့ပြောမယ်ဆိုရင်ဗာအသားပဲဖြစ်ဖြစ်ကြက်သားပဲဖြစ်ဖြစ်စိတ်သားပဲဖြစ်မိသားအမေသားပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးပစ္စည်းတွေကိုအာတင်သွင်းခွင့်တမ်းမြစ်ထားတဲ့ပစ္စည်းများဆိုပြီးတော့ဖြစ်တဲ့အတွက်ကြောင့်မလို့ဘယ် brand ကိုမှ target မထားဘဲနဲ့ပေါ့နော်ဘယ်ပစ္စည်းကိုမှလည်း target မထားဘဲနဲ့ ingredient တွေမှာကငါခုတို့ငဒန်တို့ငကြီးတို့အသားတွေပါတဲ့အခါကျရင် American နိုင်ငံကိုတင်သွင်းခွင့်မပေးပါဘူးဆိုပြီးတော့ထုတ်ပြန်ညွှန်ကြားထားတာဖြစ်ပါတယ်ရှင့
်အခု American အစိုးရရဲ့ထုတ်ပြန်ချက်ထဲမှာပေါ့နော်ဒီဘူးတွေကိုမစားဖို့ဒါမှမဟုတ်ဆိုင်တွေကိုပြန်ပေးဖို့ဒါမှမဟုတ်လွှတ်ပြစ်ဖို့ထုတ်ပြန်ထားပါတယ်ဒါမဲ့လေဒီအစားအသောက်တွေကညီမရှင်းပြသလိုပဲပေါ့နော်မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကယ်ရေးကုစည်းဌာန FDA ကထောက်ခံတယ်လို့ဘူးမှာရေးထားတာလည်းတွေ့ပါအဲ့ဒါနဲ့ပတ်သက်ပြီးတော့အဓိကသိချင်တာစားသုံးဖို့သင့်မသင့်ဆိုတဲ့ကိစ္စမှာကျွန်မတို့ကဘလို့တုံ့ပြန်ချင်ပါတယ်ဘာတွေဆက်လုပ်ဖို့ရှိပါ
ဒီလိုမျိုးပေါ့နော်ပြောမယ်ဆိုရင်တော့ဒီလိုမျိုးဖြစ်တဲ့ကိစ္စမှာပေါ့နော်ဥမာဆိုင်ဒီမှာဒီနေ့ပဲတွေ့ပြီးတော့ဒီ FSIS ကနေပြီးတော့ဒီနေ့ပဲပေါ့နော်ဒီ full recall ပေါ့နော် announcement ကိုဒီနေ့ပဲချက်ချင်းအဲ့လိုမျိုးထုတ်ပြန်တဲ့ process မဟုတ်ပါဘူးရှင့်ဒီကိစ္စကပြောမယ်ဆိုရင်ဖြိုးရိုးစီကိုပေါ့နော်17လပိုင်း2023ကလေးကနေပြီးတော့ USC officer တွေကဖြိုးရိုးစီကိုလာပါတယ်လာပြီးတဲ့အခါကျရင်တို့နဲ့ဖြိုးရိုးကနေပြီးတော့ 100% ပေါ့နော်ဒီပူးပေါင်းဆောင်ရွက်ပါတာရအများကြီးရှိပါတယ်ရှင့်ပြောမယ်ဆိုရင်အကိုရိုးစီကိုရောက်လာတဲ့ဒီဓပုံတွေပြောမယ်ဆိုရင်အကိုရိုးစီကိုဒီတည်င်းမှာပါလာတဲ့ list တွေအကုန်လုံးဟာလေဖြိုးရိုးကုမ္ပဏီကနေပြီးတော့ပဲ USC officer တွေကိုပို့ပေးထားတဲ့ဒီ list တွေဖြစ်ပါတယ်ရှင့်။ဘာဖြစ်လို့ဆိုတော့သူတို့ ਨੇ ပူးပေါင်းဆောင်ရွက်ပြီးတော့ဗောနော်ကျွန်တော်တို့ဘက်ကနေပြီးတော့ငါခုမသိတဲ့အတွက်ကြောင့်မလို့တွင်းမိတာပါ။အဲ့ဒါကြောင့်မလို့ဒီပစ္စည်းတွေကတော့ငါခုတွေပါနေပါတယ်။ဒီပစ္စည်းတွေကတော့အသားတွေပါနေပါတယ်။ဒီပစ္စည်းတွေကတော့အဲ့လိုမျိုးဖြစ်တယ်ဆိုရင်ဟာဖြိုးရိုးဘက်ကနေပြီးတော့အကုန်လုံးဗောနော်စီးရင်အတိအကျအရသူတို့ပို့ပေးထားပြီးတော့မှသူတို့ဘက်ကနေပြီးတော့ဒီ FDA ပေါ့နော်ပြောမယ်ဆိုတော့ sorry ပါ FD မဟုတ်ပါ USDA ပေါ့ FD နဲ့ USDA မတူပါဘူးရှင့်အဲ့တော့ USDA FSIS service ကပေါ့နော
် USDA က American စိုက်ပျိုးရေးဝန်ကြီးဌာန
ဟုတ်ကဲ့ပါရှင် FDA ကတော့ import ဘိုင်းကတမားပေါ့နော်အဲ့ဒါကြောင့်မတူတဲ့ဟာပါဟုတ်အဲ့တော့ USDA ကနေပြီးတော့ပြောရဲ့ဒီ PC တွေအကုန်လုံးပေါ့နော် lab testing ကိုပြောမယ်ဆိုရင်သူတို့က9လပိုင်း18ရက်နေ့မှာပေါ့နော် lab testing လုပ်ဖို့ဆိုပြီးတော့ဒီပစ္စည်းတွေအကုန်လုံးလာယူသွားပါတယ်ရှင့်အဲ့တော့ဖြိုးရိုးရဲ့ပစ္စည်းတွေအကုန်လုံးသူတို့က testing ကိုပို့ပြီးသွားတဲ့အခါကျတော့မှဖြိုးရိုးရဲ့ဒီပစ္စည်းတွေမှာပေါ့နော်မြန်မာတွေရဲ့ပစ္စည်းတွေမှာဘာချဖြစ်လို့ရမှမတွေ့မိပါဘူး salmonella contamination လည်းဘာမှမရှိပါဘူးမရှိတဲ့အတွက်ကြောင့်မို့တရရင်ထုတ်ပြန်ချက်မှာလည်း salmonella contamination ဖြစ်ပါတယ် e coli bacteria contamination ဖြစ်ပါတယ်ဆိုပြီးသူတို့မရေးပါဘူးရှင့်ဘာဖြစ်လဲဆိုတော့သူတို့ဒီ lab testing လုပ်ပြီးသွားတဲ့အခါကျတော့မှရတဲ့အဖြေပေါ်မှာပဲသူတို့ကထုတ်ပြန်တာပါအဲ့တော့ကြမလို့ပြောမယ်ဆိုရင်တော့မစားလို့ရတယ်ဟိုမစားရဘူးဆိုတဲ့ဟာတော့တို့နိုင်ငံအနေနဲ့ပေါ့နော်ဒီမြန်မာပြည်ကငခုမစားရဘူးမြန်မာပြည်ကအသားကိုမစားရဘူးဆိုပြီးတော့ပေါ့နော်ဘာဖြစ်လဲဆိုတော့တို့ပြောချင်တဲ့ဟာတော့မြန်မာနိုင်ငံကငခုနဲ့အသားဟာတို့နိုင်ငံအတွက်စံချိန်မမီတဲ့အတွက်ကြောင့်မလို့မစားရဘူးဆိုပြီးတော့ပြောတာပါရှင
်အမေရိကန်ဆိုရရဲ့ထုတ်ပြန်ချက်ထဲမှာပဲဒီငါးတစ်တာစာတင်းငါးဘိုးတွေမှာအမဲသားလို့တစိကတ်ထားတဲ့ပုံတွေကိုလည်းတွေ့ပါတစိကတ်နှမျိုးဖြစ်နေတာတွေတွေ့တာပေါ့နော်အဲ့ဒီနေရာတွေကဘလို့ဖြစ်တာလဲခင်ဗျာ
ဒီကိစ္စကတော့ဘလို့ဖြစ်တာလဲဆိုတော့ဖြိုးရိုးရဲ့အမားပါဟိုပြောမယ်ဆိုရင်မြန်မာနိုင်ငံကနေပြီးတော့ထွက်လာတဲ့ပစ္စည်းတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်တခါတလေကြရင်ရှင်းပြောမယ်ဆိုရင်ဒီလိုမျိုး sticker ဘိုင်းမှာပေါ့ဒီက factory ဘိုင်းကနေပြီးတော့ sticker ကိုရှင်းပြောမယ်ဆိုရင်တို့ကတော့အခုလိုမျိုးဟိုအခက်အခဲဖြစ်နေတဲ့အချိန်မှာပေါ့နော် sticker original sticker ကိုတို့မရရှိနိုင်ပါဘူးတခါတလေကြရင် original sticker ကိုမရရှိတဲ့အတွက်ကြောင့်မလို့တို့မှရှိတဲ့ sticker ကိုပဲတို့ကတောင်းလိုက်ပါတယ်တောင်းပြီးတော့တဲ့အခါကျတော့ဒီပစ္စည်းကဘာလဲပေါ့ဆိုပြီးတော့အဲ့တော့ဒီတို့ဒီတင်သွင်းလာတဲ့ပစ္စည်းတွေမှာလည်းတချို့ဟာတွေပေါ့နော်ဥပမာဒီလိုမျိုးငါစာတင်းငါးပဲဟွာဖြစ်ပြီးတော့အမေသားဟင်းဆိုပြီးတော့ဖြစ်တာမဟုတ်ပါဘူးရှင်တချို့ဆိုရင်စာတင်းငါးကိုပဲကတ်ထားပြီးတော့တို့အပေါ်မှာငစေရိုင်းအိုးကတ်ဟင်းဆိုပြီးတော့ရေးထားတဲ့ဟာတွေလည်းရှိ ါတယ်အဲ့ဒါဒီအကုန်လုံးလည်း USD officer တွေကိုပေါ့နော်ရှင်းပြပြီးတော့ပေါ့နော်အကုန်လုံး fully cooperate လုပ်ထားတဲ့ကိစ္စတွေပါအဲ့တော့ငါတို့ဘက်ကနေပြီးတော့ဒါတွေကတော့ရှင်းပြမယ်ဆိုရင်သူတို့ဒီအမားကိုပေါ့နော်ဝန်ခံရဲတဲ့တက်တည်လည်းရှိပါတယ်တာဝန်ယူရဲတဲ့တက်တည်လည်းရှိပါတယ
်သူဆက်ပြီးတော့ပေါ့နော်အဲ့ဒါဆိုရင်ဒီ grammar style အဖွားလက်ရာစီတူဘူးတွေဝယ်ထားမိတဲ့ဒီအသားဘူးတွေဝယ်ထားမိတဲ့စားသုံးသူတွေကအခုဘာဆက်လုပ်ရမှာလဲခင်ဗျာဒီ American အစိုးရရဲ့တတိပေးချက်အတိုင်းဒီ sign တွေကိုပြန်ပေးရမှာလားလွတ်ပြေးရမှာလား
မင်းလင်းပြောရမယ်ဆိုရင်တော့ဗောနော် grammar sign တစ်ခုတည်းမဟုတ်ဘဲねတခြား brand ဗောတခြား brand ကပါဒီလေအမှရှင်းပြောရမယ်ဆိုရင်တခြား brand ကအမဲသားဟင်းတခြား brand ကနေပြီးတော့ကြက်သားဟင်းတခြား brand ကငခုနဲ့ပတ်သက်တဲ့ပစ္စည်းတွေကိုရှင်းပြောရစပြီးတော့ဟိုစီတူဘူးတွေပဲမဟုတ်ဘဲねတူရဲ့ညွန်ကြားချက်အရထုတ်ပြန်ချက်အရဆိုရင်တော့စီတုတ်ဘူးတွေပဲမဟုတ်ပဲねဥမာရှင်းပြောမယ်ဆိုရင်အနောက်က ingredient ကိုဖတ်ကြည့်လိုက်တာねငခုငဒန်ငကြီးမရှင်းပြောမယ်ဆိုရင်စိတ်သားကြောင့်ဝယ်မိတယ်ပေါ့အဲ့လိုမျိုးဆိုရင်တော့မတူရဲ့ညွန်ကြားချက်အရဆိုရင်တော့စားသုံးသူအညီနဲ့ sanction တွေအကုန်လုံးကိုပြန်ပြီးတော့အပ်ပေးပါ sanction တွေကနေပြီးတော့မှဖြိုးလို့စီကိုဖုန်းခေါ်လာပြီးတော့ညီမကြီးဒီပစ္စည်းတွေပေါ့မတို့ဝယ်ခဲ့တဲ့ sign တွေကနေ sign တွေစီကိုပေါ့နော်ပြန်သွားပြီးတော့အပ်တာပဲဖြစ်ပါ sanction တွေကစီပြီးတော့မှဖြိုးလို့စီကိုတစ်ချက်ပြန်ပြီးတော့ဖုန်းပြန်ခေါ်ပေးပါရှင့်ဖြိုးလို့ဘက်ကနေပြီးတော့လည်းအခုပေါ့နော်လုံနေတဲ့ဟာတွေမှာဖြိုးလို့မှာဒီ system ရှိပါတယ် ERP system တွေကနေပြီးတော့ဒီမှာအမဲသားနဲ့ပတ်သက်ပြီးတော့ပေါ့နော် filter လုပ်လိုက်ပြီးတော့ဘယ်သူဘယ် sign တွေကိုရောင်းထားလဲပေါ့ငခုတွေပတ်သက်ပြီးတော့ဘယ် sign တွေကိုရောင်းထားလဲဆိုပြီးတော့မဆက် database ရအကုန်ရှိပါရဲ့ရှင့်အဲ့ဒါကြီးအကုန်လုံးလေးဖြိုးရဖုန်းခေါ်ပြီးတော့မနော်အမကြီးအမကိုလေအမေသားရောင်းမိပါတယ်အမကြီးအမကခုရောင်းမိပါတယ်တလားမဘာလို့ဆိုအဲ့ဒီထိမရှင်းပြောင်းစမဟင်းကားတဲမှာပေါ့ငါခုပါနေတယ်ပေါ့အဲ့တော့အဲ့ဟာရောင်းမိလို့ပါမအဲ့ဒါကြောင့်မို့ပေါ့နော်ဟိုစင်ပေါ်မှာရှိတယ်ဆိုရင်တော့မထားပိုင်နေတော့မဆိုပြီးတော့ပေါ့နော်ဖြိုးလို့ပြန်ပြီးတော့ရော်ပေးပါမယ်မအဲ့ရဲ့ပစ္စည်းတန်ဖိုးစားပါအဲ့လိုမျိုးဟာကြီးကဖြိုးလို့လှောက်ဆောင်လာတာ6လရှိသွားပါပြီရှင့်